ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးချစ်ကြည်အမှတ်1တရားကိုမတ်လ28ရက်နေ့ဒီနေ့ကနေစတင်ပြီးထိုင်းနိုင်ငံဘက်ကပိတ်လိုက်ပါပြီ။ဒီအကြောင်းကိုတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးကိုချိတ်ဆက်ထားတဲ့ချစ်ကြည်တရားအမှတ်1ကိုပိတ်လိုက်တာကြောင့်ထိုင်းဘက်ကနေရက်ပြန်ပြီးထပ်ပြန်လာဖို့အတွက်ခက်ခဲသွားပါပြီ။ပြီးခဲ့တဲ့ရက်တွေတုန်းကတော့နေရက်ပြန်တထောင်ကျော်ကိုချစ်ကြည်တရားတက်ကနေဝင်ထွက်ခွင့်ပြုခဲ့ပါတယ်။ဒီရက်တွေမှာပဲထိုင်းနိုင်ငံသားတွေလည်းမြန်မာနိုင်ငံဘက်ကနေထွက်ခွာသွားနေကြပါတယ်။အခုအခါမှာတော့တရားအမှတ်1ကိုထိုင်းဘက်ကပိတ်လိုက်ပြီးဖြစ်ကြောင်းတာချီလိမ့်မြို့ကန်တဦးကပြောပြပါတယ်
။ဟုတ်ကဲ့ဒီနေ့မှစပိတ်တာဗျာ
။ဟုတ်
ကဲ့တစ်ကိုလည်းပိတ်တယ်နှစ်ကိုလည်းပဲနှစ်ကကားကြီးတွေအတွက်ကတော့ကျွန်တော်ဒီပုံကလေးအတွက်တော့ဖွင့်ထားတယ်။ကားကြီးတွေဆိုရင်လူတွေကတော့အဝင်ထွက်မရတော့ဘူးဗျာ။ဒါပေမဲ့လူနာဆိုရင်တော့တော့ဟိုဘက်ဒီထိုင်းဘက်မှာရှိတဲ့လူနာဆိုရင်တော့ဒီဘက်ကိုပြန်လာလို့ရတယ်
။အခုဆိုရင်ထိုင်းဘက်ကပြန်လာတဲ့လူနာတွေကိုသာပြန်ခွင့်ပြုပေမဲ့မြန်မာဘက်ကလူနာတွေကတော့ထိုင်းဘက်ကိုသွားဖို့အတွက်ခက်ခဲသွားပြီဖြစ်ကြောင်းတာချီလိတ်နိုင်ကူညီမှုအသင်းရဲ့အတွင်းမှုမတ်ညိုထွေးကလည်းပြောပြပါဗျ။အဲ
အဲ့ဒီနေသားအဆက်တီပေါ့နော်အဆက်တီသွားပြီးတော့အဲ့ nest တွေရှိတယ်လေ။အဲအဲ့ဒီမှာရှိတဲ့ nest တွေကိုအမတို့ကသူတို့နားမှာသွားပြီးတော့အဲဥမာလူနာမဲဘသူသူကတော့ဒီရချင်းကဒီမေးအဲ့ဒါဆေးပြတ်နေပြီဆိုရင်သူတို့ကဆေးမှာပဲ။နောက်ပြီးဟို accident လူနာတွေပေါ့နော်အဲချီချိုးလူနာတွေအဲ့လိုမျိုးပေါ့ချိုးရိုးပြန်ဖြေရတဲ့လူမျိုးတွေကြတော့လေဒီမြန်မာဘက်မှာပဲမြန်မာဆေးရုံမှာပဲပြန်ဖြေရတာပေါ့ဆေးကုတ်ပြီးတော့မှကြောက်မတန်တော့ဘူးအဲလမ်းမလျှောက်နိုင်တော့ပက်လက်ပဲလာမယ်ဆိုရင်တော့သူတို့ထိုင်းနေဆက်အဲတရားနှစ်နဲ့အဆက်ထိသူတို့ကားလာပို့ပေးတယ်အမတို့ကအဲ့မှာသွားချိန်ပြီးတော့
မင်းဆိုင်တာချီလိတ်နေဆက်ဘက်မှာတော့မြန်မာနိုင်ငံသားရှမ်းနယ်ဘွားရွှေပြောင်းလိုသမားတွေများကြပြီးများသောအားဖြင့်သူတို့တွေဟာဟိုတယ်လုပ်ငန်းတွေနဲ့အိမ်အလုပ်တွေဈေးရောက်တဲ့အလုပ်တွေပျံဆိုင်တွေမှာလုပ်ကြတဲ့သူတွေများပါတယ်အများစုကတော့နေရက်ကိုတိတ်မပြောင်းကြပါဘူးလောလောဆယ်မှာတော့ထိုင်းနိုင်ငံကအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတမျိုးနဲ့တမျိုးကူးလူသွားလာတာတွေကိုမလုပ်ဖို့ကိုရိုနာဗိုင်းရပ်စ်ဆက်ပတ်သက်ပြီးအစိုးရညွှန်ကြားချက်တွေကိုသာလိုက်နာဖို့တတိပေးထားပါတယ်ထိုင်းမြန်မာနယ်စပ်ကလည်းကျမမအေးအေးမှသတင်းပေးပို့နေတာပါ